ိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့နိုင်ငံတော်များများမှအသွာအလာတွေကိုကန့်သတ်လာရကကုန်သွယ်မှုတွေကိုပါထိခိုက်လာနေတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။အထူးသဖြင့်အင်ဂျင်နီတရုတ်နိုင်ငံကိုဖျက်သီးလိုစားတောက်ကုန်တွေတင်ပို့နေကြတဲ့စိုက်ပျိုးရေးလုပ်ငန်းရှင်တွေအထိနာနေကြတာပါ။ဒီအကြောင်း Writers in Trauma ကိုအခြေခံပြီးကိုညံဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်
။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုစတင်ဖြစ်ပေါ်ပြီးအလင်းမြန်ပြန့်နှံ့မှုကြောင့်မြန်မာနိုင်ငံအပအဝင်အင်ဂျင်ချင်းနိုင်ငံတွေကလာတဲ့ကျွေးကုန်လမ်းကြောင်းတွေထိခိုက်နေပါတယ်။အဲ့ဒီကူးစက်ရောဂါကြောင့်ပဲနေဆက်ကတဆင့်တရုတ်နိုင်ငံနဲ့တင်ပို့နေတဲ့ဖျဲသီးတွေအဝယ်မလိုက်တော့တဲ့အတွက်သူတို့ရဲ့ပုဂ္ဂိုလ်တွေကိုရနာထားရတယ်လို့ဘကိုးတိုင်းမတ်တောင်မြို့နယ်ကဖျဲဆိုင်တောင်သူကိုနိုင်လင်းထက်ကပြောပါတယ
်။ဒီပြဿနာဖြစ်ပြီဆိုတော့သတင်းကြားလိုက်ကကျွန်တော်တို့အဆက်အသွယ်တွေဒီမူကရဝယ်နေတဲ့ဒီပွဲစားတွေကုန်တဲ့ပွဲစားတွေကလည်းဒီကနဖြစ်ပြီးဝယ်လက်တွေကျော်သွားပြီမလာဘူးဆိုတော့ကျွန်တော်တို့ဒီဘက်ကတင်ပို့တဲ့လူတွေကလည်းဟိုကျွန်တော်တို့တင်ပို့တယ်ဆိုတာကကျွန်တော်တို့ဟိုမှာဘူးဆယ်မှာရှိတဲ့ပွဲဝင်တွေကတဆင့်သွားတာဟုတ်ပွဲဝင်တွေကတဆင့်အဲကလည်းဒီကနရှိတဲ့တက်မလာကြနဲ့ဒီလည်းတော်တော်လေးကျသွားပြီဝယ်သူမရှိရောင်းသူမရှိအနေထားဖြစ်နေတယ်ဆိုတော့ဘာလို့မတက်ရကြတော့ဘောနော်အဲ့လိုအခြေအနေမျိုးကဆုံးဆုံးသာပြီးတက်သွားတဲ့လူတွေတကယ်ရောင်းဝယ်ကြတော့ကျွန်တော်တို့ကြားသိနေတဲ့အခါမှာလည်းဒါပေါက်တဲ့အခြေအနေမမြင်ရတဲ့အတွက်ဘာလို့မတက်ရတော့ဘော
ဘကူတိုင်းကထွက်သမျှဖျဲသည့်အများစုဟာတရုတ်နိုင်ငံကိုတင်ပို့နေပြီးအခုလိုအခက်အခဲတွေမကြုံရခင်ကိုနိုင်လင်းထက်ရဲ့ယာကင်းထဲမှာအလို့သမားယာကနန်းနဲ့လဲပတ်နေရတာကအခုခါမှာတော့ဆယ်ကနန်းအထိရှော့ချလိုက်ရတယ်လို့သူကပြောပါတယ
်ကျွန်တော်လုံငန်းစတဲ့လဲပတ်တဲ့အချိန်ဒီမှာအေက200မှာအလို့သမားအယောက်300နဲ့လဲပတ်တယ်နော်အခုကတော့ဒါခုဘကလည်းတက်ပတ်ဆက်လောက်ပဲကျတော့လေဒီလက်ရှိယောဂပြဿနာဖြစ်လာပြီးတော့အချိန်ကြီးကဘာမှမတည်တော့တဲ့အချိန်မှာအလုံးသမားကြီးကျတော့လိုက်ပြီးတော့လက်ရှိဆိုလို့ချင်းကျွန်တော်မှအလုံးသမားအယောက်30လောက်နဲ့အားလုံးပေါင်း30ခေါင်းဆောင်ပိုင်းအောင်ဆိုရင်အားလုံးအယောက်40လောက်နဲ့လည်းပတ်နေပါတယ်
။လူတွေထူထပ်ပြီးနိုင်ငံတော်ကလာရောက်ရင်းနှီးညွှန်းနှံမှုကြောင့်ဆက်ယုံနေပေါ်တဲ့တရုတ်ပြည်မှာစားသုံးသူအင်အားများသလိုအစားအသောက်ကအစားလောင်စားစီနဲ့ကုန်ကျန်းပစ္စည်းတွေအစုံဝယ်လိုအားကြီးမားပါတယ်။ဒီနှစ်တရုတ်နှစ်တကူကာလဟာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာခြင်းနဲ့တိုက်ဆိုင်နေတာမို့တရုတ်ပြည်ရဲ့အသွားအလာရောင်းဝယ်တွေကန့်သတ်ခံရခြင်းမှာတရုတ်နေဆက်ကဝင်လာမဲ့ရောင်းကုန်တွေလည်းပိတ်ပြီးကုန်ပါတယ်။ဒါကြောင့်ဖျဲသီးတွေကိုမခူးတော့ပဲယာကင်းထဲမှာပစ်ထားလိုက်ရတယ်လို့ကိုနိုင်လင်းထက်ကဆိုပါတယ်
။ကျွန်တော်တို့ကဒါကအမှန်ဆိုရင်ဒါတရုတ်နှစ်တစ်ကူပြီးခူးရမှာ။ဒါခူးဖို့တက်တာကျွန်တော်တို့ဒါဘယ်နည်းလောက်ပုံမှန်ခူးဖို့ရက်ထက်တစ်ဆယ်လောက်ဆုံးသွားပြီ။အဲကျွန်တော်အခင်းကိုပစ်ထားလိုက်တဲ့နေရာဖြစ်သွားတာပေါ့နော်
။ဒီအပိုင်းတွေအတွင်းတရုတ်မြန်မာနေဆက်ကမှကုန်သွယ်လမ်းကြောင်းတွေပြန်ပွင့်မယ်ဆိုပေမဲ့ဈေးကွက်ဟာမင်းမရအချိန်မှာရှိနေသေးပဲလို့ကိုနိုင်လင်းထက်ကသုံးသပ်ပါတယ်
။တော့ဆယ်တော့ဒီလာမဲ့9ရက်နေ့10ရက်နေ့အေးကိုဖွင့်ပြီလို့ပြောပေမဲ့ကျွန်တော်တို့ကကျွန်တော်အမြင်ကတော့သူဘလောက်ဖွင့်မှာလဲဖွင့်ရရောဘလို့အတိုင်းတားရင်းနဲ့အယောင်းဝယ်လုံးလို့ရမှာလဲဒီလုံးကရောအရင်လိုပြတ်ဖြစ်နိုင်ပါမလား။အဲနောက်တစ်ခုကအခုချိန်မှာဒါဒီနေ့ဆိုရင9ရက်10ရက်လောက်ကိုလုံးဝတဲ့ရကြော်ပြီပေါ့နော်လုံကလုံးလုံးရက်သွားတဲ့အနေသားနေပြီးတော့မခူးပဲနဲ့စောက်နေတဲ့တောင်ကြီးတွေဘယ်တော့ပြုတ်ပြီးတက်သွားအောင်လဲအပေါ်ပစ္စည်းပုံပြီးဘယ်တော့ရောက်မလဲအဲ့ဒီမိခိုးနေဟိုကဘလူးကတိတိကျကျမဖြစ်နိုင်ဘူးအဲ့ဒီပုံမှာပဲရောင်းလို့ကဝယ်လို့ကမမျှမတာနဲ့အောက်ကနေဝင်သွားမလားအကြီးသေးအမဲ့အလွန်နဲ့အကြီးကြီးတက်သွားမလားအဲ့လိုအခြေအနေပေါ်မှာဖြစ်လာမဲ့ဈေးကွက်အနေသားရကတော့အလွန်ဆိုးရိမ်ကြကောင်းတယ်အကောင်ဘက်ကိုမျောလင်းလို့ရတယ်လို့အဆိုးအများကြီးဆိုးမှုနိုင်မှုလဲစုံစွေးရနိုင်တယ်ပေါ့နော
်ပုံမှန်အဖြစ်ဖျဲသီးတွေတင်ဆောင်တဲ့ဂျာကနန်းရှိတဲ့ထရက်ကားတွေတရုတ်နိုင်ငံနဲ့နေစဉ်ဝင်ရောက်နေတယ်လို့မူဆယ်မြို့ကန်တွေကပြောပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးအမားဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးမူဆယ်ကုန်သွယ်ကိတ်ကအဓိကကျပါတယ်အစိုးရရဲ့အစည်းအဝေးအရတရုတ်မြန်မာကုန်သွယ်မှုပမာဏဟာနှစ်စဉ်ဒေါ်လာ1ဘီလီယံဘူးလောက်ရှိတယ်လို့ဆိုပါတယ်မြန်မာဘက်ကနေဆန်ပဲအပါဝင်တစ်ဖက်ကျောက်ပြီးနှံနဲ့တရိတ်ဆန်ထွက်ကုန်တွေတင်ပို့နေတာပါတရုတ်မြန်မာနယ်စပ်ကဖွင့်ထားတဲ့အဖြစ်ပေမဲ့ဝယ်လိုအားနည်းတာကြောင့်ပြီးခဲ့တဲ့ရက်တွေကိုကြည့်ရင်တည်ပြီးတင်ထားတဲ့ထရက်ကားတွေဒီနေ့ဦးမှ20အစိတ်လောက်သာတရုတ်နိုင်ငံနဲ့ဝင်နေပါတယ်မြန်မာပြီးနှံကုန်တွေတွေကတော့သူတို့တည်ပြီးကားတွေကိုပြည်တွင်းနဲ့ပြန်လှည့်ပြီးအခြားမျိုးတွေမှာလိုက်ရောက်ဖို့စဉ်းစားနေပေမဲ့ပြည်တွင်းမှာကဝယ်လိုအားနည်းနေတာပါဒါမဲ့သတင်းပတ်တွေတဲ့နောက်တစ်ကြိမ်အသည်းဆိုခုဖို့အချိန်ရောက်လာတော့မှာမို့အဝယ်မလိုက်ခဲ့ရင်တရေသီးတွေပုတ်ပြီးအရှုံးနဲ့ရင်ဆိုင်ရမှာကိုလေတောင်းသူတွေစိုးရိမ်နေကြပါတယ်ခင်ဗျာ